ဟမတ်စ်ပြီးဖမ်းထားတဲ့ဂျာဇာကန်လေးချက်ချင်းလွှတ်ပေးဖို့နဲ့အစ္စရေးနဲ့အတိတ်ကရက်ဖို့အဆုံးပြုချက်ကိုလက်ခံဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံပေါင်း18နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဂါဇာမှာရရှိတည်ထောင်စေမယ့်အဖြစ်ရည်ချက်ချင်းလှုံ့ဆော်တာဟာဂါဇာတလွှာလိုအပ်နေတဲ့လူသားစံနာမှုအကူအညီပေးမှုတွေတိုးမြှင့်ဆောင်ရွက်နိုင်မယ့်အပြင်နှစ်ဖက်ရန်လုံမှုတွေအဆုံးသတ်ဖို့ဥတည်လာနိုင်တဲ့အတွက်အဖြစ်ရည်သဘောတူညီမှုကိုလက်ခံဖို့ချက်ချင်းပင်နဲ့သမ္မတအင်ဗျူထောက်ပြန်ချက်မှာဖော်ပြပါတယ်။ဒါကဂါဇာဒေသခံတွေကိုယ့်နေရာကိုပြန်ပြီးနေထိုင်ရင်းနဲ့လူသားစာနာမှုအကူအညီယူဖို့ပြင်ဆင်မှုတွေလုပ်နိုင်တယ်လို့လည်းပြောပါတယ်။အမေရိကန်နဲ့အတူအာဂျင်တီးနား၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊ပြင်သစ်၊စပိန်၊ဗြိတိန်နဲ့ထိုင်းပါဝင်တဲ့18နိုင်ငံခေါင်းဆောင်တွေကအခုလိုတောင်းဆိုရတာပါ။ဂါဇာမှာအဖြစ်ချက်ချင်းရရည်အတွက်ဟမတ်စ်တွေဖမ်းထားတဲ့ဒဇာခံတွေကအမျိုးသမီးတွေ၊ဒဏ်ရာရသူတွေ၊တက်ကြီးဇေယျတွေနဲ့နာမကျန်းသူတွေကိုပြန်ပြီးလွှတ်ပေးဖို့ပါဝင်တဲ့ဒီတောင်းဆိုချက်ကိုဟမတ်စ်ရဲ့ဘက်ကလက်မခံဘူးလို့ဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိကစက်တဘေးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီကမ်းလှမ်းချက်ကိုသူတို့စဉ်းစားနေတယ်လို့ဟမတ်စ်ဘက်ကအရေးလက္ခဏာတွေ့နေရတဲ့အကြောင်းလည်းပြောပါတယ်။